နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေယူတယ်ဆိုပြီးအဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲထားတဲ့အမှုကိုနှစ်ပြီးတော့မှရှိတဲ့တည်တံ့တရားရုံးကစွဲချက်တင်လိုက်ပါတယ်ဒီမှုကိုစွဲချက်တင်လိုက်ပြီးမယ်လေတရားလိုဘက်ကတတ်သိဒဇုံတရားပြနိုင်ငံခြင်းမရှိဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကပြောပါတယ်ပြီးခဲ့တဲ့တပတ်အတွင်းကတရားခွ
ေမှာရွှေနဲ့ဒေါ်လာတွေယူရဲဆိုပြီးအောက်ဒီလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုဆွဲချက်တင်လိုက်ပါတယ် NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူခဲ့တယ်ဆိုတဲ့အမှုကိုအောက်ဒီလိုက်စားမှုမြောက်တယ်ဆိုပြီးတော့ဆွဲချက်တင်လိုက်တာပါဒါကတော့ပြီးခဲ့တဲ့တစ်ပတ်ကတရားခွင်ကြားနာမှုတွေအတွင်းကအဓိကအရေးပါတဲ့အချက်တစ်ခုဖြစ်တယ်လို့ဆိုရမှာပါNLD အစိုးရလက်ထက်ရန်ကုန်တိုင်းအတွက်လုပ်ငန်းဆောင်ရွက်မှုတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကဒေါ်လာနဲ့ရွှေတွေပေးခဲ့တာကိုလက်ခံတယ်ဆိုပြီးစစ်ကောင်စီဘက်ကအဲဒီလိုက်စားမှုနဲ့တရားဆွဲခဲ့တာဖြစ်ပါတယ်။ဒီမှုကိုဆွဲချက်တင်တဲ့မတင်တဲ့ဆိုတာနဲ့ပတ်သက်ပြီးတရားရုံးမှာနှစ်ဖက်ရှိနေသည့်အပိသက်လျှောက်လဲတင်ပြပြီးတဲ့နောက်နေပြည်တော်မှာရှိတဲ့တည်ထောင်တရားရုံးကဖေဖော်ဝါရီ28ရက်နေ့မှာဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါ။ဒီမှုမှာထူးခြားတာကတော့တသက်ခိုင်ခိုင်မာမာတင်ပြနိုင်ခြင်းမရှိဘဲတသက်ခိုင်မာမှုမရှိဘဲဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးတယ်ဆိုပြီးတရားလိုဘက်ကတရားဆွဲခဲ့ပေမဲ့လည်းတသက်မပြနိုင်ခဲ့ပါဘူး။တရားလိုဘက်ကလိုပြတသက်ဖြစ်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကဒါတွေကိုပေးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပေမဲ့လည်းနှစ်ဖက်ရှိနေတဲ့အပြန်အလှန်မေးခွန်းတွေမေးခဲ့တော့ကလည်းတသက်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုစစ်ကောင်စီကအာဏာသိမ်းတဲ့နေ့ကလည်းဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းလိုက်ချိန်ကဒေါက်ဆန်းစုကြည်စီကနေသိမ်းဆည်းရမိတဲ့အထက်မှာပါဝင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီသေးဥတွေမှာအောက်ရီလိုက်စားတယ်လို့ဆွဆွဲခံရသူစီမှာအောက်ရီလိုက်စားခြင်းကရခဲ့တဲ့တစိုးလက်ဆောင်နဲ့ဝကြီးတွေကိုဆွဆွဲခံရသူစီကသိမ်းဆည်းရမိမှသာတရားဆွဆွဲရမယ်လို့ပါဝင်တယ်လို့အောက်ရီလိုက်စားတယ်လို့ကြော်စောသတင်းထွက်မှသာအောက်ရီအမှုနဲ့စစ်ဆေးနိုင်တယ်လို့ဖော်ပြထားပါတယ်။အခုလက်ရှိဒေါက်ဆန်းစုကြည်ကိုအာဂရီအမှုနဲ့ဆွဲထားတဲ့အမှုတွေမှာဒီပြထမ်းထားတဲ့အချက်တွေနဲ့မကိုက်ညီသလိုဒါတွေကိုယူရဲဆိုပြီးဆွဲချက်သာရှိပြီးတော့တရားလိုဘက်ကတက်တည်ပြသနိုင်ခြင်းမရှိသလိုစစ်တပ်ကအာဏာသိမ်းတဲ့နေ့မှာလည်းဒေါက်ဆန်းစုကြည်စီကသိမ်းဆည်းရမိတာမရှိဘူးဆိုပြီးဒေါက်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကကျမ်းနာစစ်ဆေးမှုတွေအတွင်းမှာတရားရုံးကိုရှောင်လဲတင်ပြနိုင်ခဲ့ပါတယ်ဆိုတော့တက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိတဲ့အမှုကိုတရားရုံးကပါကြောင့်ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါလေ။ဒါကတော့ဥပဒေကြောင်းအရမေကွန်ထုတ်เสียဖြစ်တယ်လို့တရားစီရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လည်းမေကွန်ထုတ်เสียဖြစ်နေပါတယ်။ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမီဒီယာတွေကမပြောရဘူးဆိုပြီးပိတ်ထားတဲ့အတွက်တရားရုံးကပါကြောင့်အခုလိုဆုံးဖြတ်တယ်။ဒီဆုံးဖြတ်ချက်ကိုဒေါက်ဆန်းစုကြည်တို့ဘက်ကအယူခံဝင်မဲ့မဝင်ဘူးဆိုတာရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးပါဘူး။နောက်တစ်ခုကတော့အခုလိုဆွဲချက်တင်လိုက်တာကြောင့်လာမယ့်ရုံးကြီးတွေကစပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ရှောက်လဲချက်ပေးဖို့ရှိတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ပတ်အတွင်းကြားနာမှုတွေကတခြားထူးခြားတဲ့အချက်တွေကတော့ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာရယူမှုနဲ့နေအိမ်တည်ဆောက်မှုတွေနဲ့ပတ်သက်ပြီးဆွဲထားတဲ့အမှု၄မှုကိုလည်းကြားနာဆစ်ဆဲခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တရားလိုသက်သေဖြစ်နဲ့နေပြည်တော်စီပင်ကဒေါက်တာပွင့်သန္တာကျော်နဲ့ရန်ကုန်စီပင်ကဥအောင်မျိုးဦးတို့ကိုဆစ်ဆဲခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့အင်္ဂါနေ့ကတော့ရဟရင်ငါးရန်နာဝေယူရာရင်နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့သမရဝင်းမြင့်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကိုအောက်ရီလိုက်ဆောင်မှု၅မှုနဲ့ဆွဲထားတဲ့အမှုတွေကိုလည်းကြားနာစစ်ဆေးခဲ့ပါတယ်။ဒီမှုတွေအတွက်စစ်ကောင်စီဘက်ကတရားလိုဥအောင်ခန့်ကလူပြသက်တွေဖြစ်ထွက်ဆိုခဲ့ပြီးတော့ရှေ့လာမဲ့ရုံးချင်းမှာတော့နှစ်ဖက်ရှိနေတဲ့အပြန်အလှန်မေးခွန်းတွေနဲ့စစ်ဆေးမေးမြန်းကြမှာဖြစ်ပါတယ်။စစ်ကောင်စီကဒေါက်ဆန်းစုကြည်ကိုအောက်ရီလိုက်ဆောင်မှု၁၇မှုနဲ့ဆွဲထားပြီးတော့အခုလော်လော့ဆယ်မှာဆယ်မှုကိုတရားရုံးမှာရင်ဆိုင်နေရပါတယ်ခင်ဗျာ။